င်္ဂလာပါခင်ဗျာအပတ်စဉ်တင်ဆက်နေကြဖြစ်တဲ့ RFA ပေးစာကဏ္ဍကနေနှုတ်ဆက်တာလိုက်ပါတယ်ခင်ဗျာကျွန်တော်ကကျော်သူပါ
ကျမဝေမာထွန်းပါရှင်ဒီတစ်ပတ်အတွက်ပထမဆုံးပြောပြခြင်းနဲ့အကြောင်းကရခိုင်ပြည်နယ်မြောက်ဦးမြို့နယ်အုတ်ဖိုကန်ကျေးရွာကရွာသူတဦး RFA ကိုဖုန်းဆက်ပြောပြလာတဲ့အကြောင်းပါဒီနေ့ညနေ 3:10 မိနစ်လောက်မှာရွာထဲကိုလက်နက်ကြီးကျလို့အသက်2နှစ်အရွယ်ကလေးငယ်တဦးအသက်10နှစ်အရွယ်ကလေးငယ်2ဦးနဲ့အသက်50ကျော်အရွယ်အမျိုးသားတဦးအသက်30ကျော်အရွယ်အမျိုးသမီးတဦးတို့လက်နက်ကြီးထိမှန်လို့ဒဏ်ရာရခဲ့ကြတယ်လို့ပြောပါတယ်လက်နက်ကြီးဟာတပ်မတော်ကပြစ်ခတ်တာလို့ယူဆရကြောင်းနဲ့ထိခိုက်ခဲ့သူတွေကိုမြအူးစေးရုံကိုပို့ဆောင်လိုက်ရတယ်လို့ပြောပါတယ်။နှစ်ဖက်တိုက်ပွဲတွေကြောင်းဒေသခံတွေအနေနဲ့စိုးရိမ်ကြောက်ကြနေရပြီးစစ်ဘေးကြားကအခြေအနေတွေကိုအများပြည်သူသိရှိနိုင်အောင်ပြောပြပေးစီလိုတယ်ဆိုပြီး RFA ကိုဖုန်းဆက်ပြောလာတာဖြစ်ပါတယ်။ RFA ကနောက်ပိုင်းတိုင်းစစ်ဌာနချုပ်ကဗိုလ်မှူးကြီးဝင်းစောဦးကိုဆက်သွယ်မေးမြန်းခဲ့ရမှာတော့ဒီသတင်းကိုမကြားမိသေးကြောင်းနဲ့ဒီနေ့မြအူးမြို့နယ်ဘက်မှာတိုက်ပွဲဖြစ်တာမရှိကြောင်းပြောပါလေရှင်
နောက်ထပ်စာတစောင်းကတော့ပလဲတော်ဝင်ဆိုတဲ့အကောင့်ကနေပေးပို့လာတဲ့စာဖြစ်ပါတယ်ကျွန်တော်တို့ကကချင်ပြည်နယ်ဖားကန့်ဒေသဝေခါကျေးရွာရက်ွက်လေးမှာနေထိုင်တာဖြစ်ပါတယ်ငမန်းကိန်း6កောင်ကုန်4កောင်ချင်းဖဲဝိုင်းအစရှိတဲ့လောင်းကစားတွေနဲ့လိန်ဖြောပြေးရေးအခန်းတွေရာမခေါ်စိတ်ကြွယူသွတ်ဆေးပြားတွေကြောင့်ဝေခါကျေးရွာသူကျေးရွာသားတွေဘဝပြတ်နေကြပါတယ်မိဘတွေမှာလည်းသားသမီးတွေပျက်စီးနေကြတဲ့အတွက်စိတ်မကောင်းကြီးစွာဖြစ်နေကြရပါတယ်တဲ့ဝေခါကျေးရွာဆိုရင်ဒဲမီအခြေအနေကြောင့်သတင်းမီဒီယာတွေရဲဝင်တဲ့တွေမလာရဲကြပါဘူးတက်မတော် KIA အဖွဲ့နဲ့ကျေးရွာအုပ်ချုပ်ရေးမှုတွေတော့ရှိပါတယ်ဒီအဖွဲ့တွေကတရားဝင်ခွင့်ပြုထားသလိုဖြစ်နေတော့နေထွက်ချိန်ကနေဝင်ချိန်အထိဈေးပွဲတော်လို့စီကားပြီးမူရစ်ဆေးလောင်းကစားတွေလှုပ်ဆောင်နေကြပါတယ်ဒါကို RFA ကနေတစ်ဆင့်နိုင်ငံကောင်းဆောင်တွေသိစေဖို့အကူအညီတောင်းလိုက်ရတာဖြစ်ပြီးတာဝန်ရှိသူတွေအနေနဲ့လည်းကွင်းစင်စစ်ဆေးပေးစီလိုပါတယ်လို့ပြောကြလာတာဖြစ်ပါတယ်ခင်ဗျာ
မိမိမျိုးနဲ့ကျေးရွာရက်ွက်အတွင်းကအဖြစ်ပြက်ကိစ္စတွေအဆင်မပြေတာတွေကိုပြောကြခြင်းနဲ့ဆိုရင် RFA message box ကတဆင့်ဖြစ်စေ bami@rfa.org email ကတဆင့်ဖြစ်စေပြောကြပေးပို့နိုင်ပါတယ
်မူရင်းစေဝါကိစ္စနဲ့ပတ်သက်လို့နောက်ထပ်ပြောပြခြင်းနဲ့အကြောင်းကတော့ရတိတော်မျိုးနဲ့မှာရခိုင်မျိုးချစ်လူငယ်များအဖွဲ့ကအထူးသတိပေးတားမြစ်ခြင်းဆိုတဲ့ခေါင်းစဉ်နဲ့စာရီဒီဇင်ဘာလ၈ရက်နေ့မနေ့ညကလိုက်ကပ်နေတဲ့အကြောင်းမှာရတိတော်မျိုးပေါ်မှာလူငယ်လူရွယ်တွေကိုဖျက်ဆီးနေတဲ့ WY စိတ်ကြွယူသွတ်ဆေးပြားတွေကိုလုပ်ငန်းရှင်တွေကုမ္ပဏီတွေကဖြန့်ဖြူးရောင်းချနေတာကိုသိရတဲ့အတွက်စာလိုက်လံကတ်တာဖြစ်ကြောင်းစာကတ်တဲ့နေ့ကစလို့အမျိုးသားရေးကိုရှေ့ရှုပြီးတုံးဆွဲသူနဲ့ရောင်းချသူတွေကိုထိရောက်ပြင်းထန်စွာအရေးယူသွားမယ်လို့ကြေညာစာမှာရေးသားထားပါတယ်ဘသူတွေကအခုလိုဆောင်ရွက်တယ်ဆိုတာမသိရပေမဲ့အုတ်ချုပ်ရည်ရန်နေရာပြက်စီးနေတဲ့ဒီလိုကာလမှာလူငယ်တွေမူးယစ်ဆေးအန္တရာယ်ကနေယုံထွက်နိုင်အောင်အခုလိုတားမြစ်တာဟာကောင်းတဲ့လက္ခဏာဖြစ်လို့ကျေးဇူးတင်ကြောင်းရသေးတောင်ပြည်သူတဦးက RFA ကိုဖုန်းနဲ့ဆက်သွယ်ပြောလာပါတယ်ပြီးခဲ့တဲ့လကတော့ရခိုင်တပ်တော် AA ကမြောက်မြို့နယ်မှာမူရစ်ဆေးဝါးနဲ့ပတ်သက်တဲ့လူငယ်တချို့ကိုဖမ်းဆီးခေါ်ဆောင်ခဲ့ပြီးတော့ပြညာပေးပြီးပြန်လွတ်ခဲ့တာရှိပါတယ်ရှင
်နောက်ထပ်စာတစ်စောင်ကတော့ရန်ကုန်တိုင်းဒေသကြီးတောင်ကလာပါမြို့နယ်ကမြို့ကန်တူပေးပို့လာတဲ့စာဖြစ်ပါတယ်မင်္ဂလာပါ RFA ခင်ဗျာကျွန်တော်ကတောင်ကလာပါမြို့နယ်ဆယ်ရက်ွက်အတက်က32လမ်းကပါခင်ဗျာကျွန်တော်တို့အတက်က32လမ်းရဲ့အနောက်ဘက်မှာမီတာခွင်ရှိပါတယ်အရင်ကအဲ့ဒီမီတာခွင်ကနေရာဒီဆိုရင်ရည်တွေခန်းချောက်ပြီးကလေးတွေဘောလုံးကန်စော်ကစားကြတဲ့နေရာပါပြီးခဲ့တဲ့အစိုးရလက်ထက်ကစပြီးအင်အားတွေဆောက်လုပ်လာကြလို့အထက်မြင့်တိုက်တွေလည်းဖြစ်လာပြီးမီတာခွင်းကပေတရာဇာလောက်သာမြေကွက်ကလေးကျန်ပါတော့တယ်အဲ့ဒီမြေကွက်ကလေးတဲကိုအင်အားအဆောက်အဦတွေမှနေထိုင်ကြသူတွေသုံးတဲ့ရည်တွေစီစဉ်ပြီးအခုလိုမိုးရင်းကာလမဟုတ်တာတောင်ရည်တွေကအမြဲပြည့်စံနေပြီးတော့နေအိမ်တွေအဆက်နှားထိရည်တွေကရောက်လို့နေပါတယ်တပ်ဆိုင်ရာလွှတ်တော်ကိုယ်စားလှယ်တွေကိုအတိပေးလို့အတက်ကလမ်းမကြီးတစ်လျှောက်ကွန်ကရစ်ရေမြောင်းတွေဖောက်လုပ်ပေးခဲ့ပေမဲ့လည်းမီတာခွင်းထဲကရေတွေကတော့အဲ့ဒီမြောင်းထဲကိုစီစဉ်သွားတာမျိုးမရှိပါဘူးအပိုက်တွေနဲ့ရောနှောနေပြီးရေတွေကအနတ်သက်တွေကလည်းမကောင်းခြင်တွေကလည်းပေါက်ဖွားနေလို့နေ့စဉ်လိုလိုခြင်တွေလည်းအရန်ကိုပေါများနေပါလေမိုးရေကာလမှာဆိုရင်လည်းရေတွေကနေအိမ်တွေထဲထိရောက်နေတာဟာနေ့စဉ်တိုင်းလိုလိုပါပဲဒါကြောင့်လာမယ့်မိုးရေကာလမရောက်ခင်အဲ့ဒီမီတာခွင်းထဲကရေတွေရေစီးရေလာကောင်းအောင်သက်ဆိုင်ရာမြို့နယ်စီမံရေးကော်မတီကလှုပ်ဆောင်ပေးဖို့ RFA ကနေတစဉ်တိုက်တွန်းပေးပါလို့တောင်းဆိုလိုက်ရကြောင်းစာပေးဖို့လာတာဖြစ်ပါတယ်ခင်ဗျာ
RFA ကိုပေးစာပေးဖို့ရမှာဖုန်းနံပါတ်ထည့်သွင်းပေးမယ်ဆိုရင် RFA ကပြန်လည်ဖုန်းခေါ်ဆိုအကြောင်းပြန်ပေးမှာဖြစ်ပါတယ်ဆက်သွယ်ရမယ့်ဖုန်းနံပါတ်က399 642 3864ဖြစ်ပါတယ်ရှင်
နောက်ထပ်စာကတော့ကချင်ပြည်နယ်ဘူတာအိုခိုင်နောင်မွန်မြို့နယ်ပန်နန်းတင်မြို့နယ်ကွဲမှာတာဝန်ကျနေတဲ့ကျောင်းဆရာတဦးပေးပို့လာတဲ့စာပါသူတာဝန်ကျရာပန်နန်းတင်မြို့နယ်ကွဲကအယွမ်းတန်းကျေးရွာအကြောင်းကိုရောက်ဖို့နောင်မွန်မြို့ကနေတောင်တက်လမ်းအတိုင်း9ရက်လောက်လမ်းလျှောက်ရပါတယ်ရွာမှာကဆန်မရှိပြောင်းမဲစားရပါတယ်ဒီရွာကရဝံလူမျိုးတွေပဲနေထိုင်တဲ့ရွာဖြစ်ပါတယ်မလကုံအထိကြောင်းဖွင့်မယ်လို့ပြောတဲ့ပညာရေးဝန်ကြီးဒေါက်တာမျိုးသိန်းကြီးတိဖို့ပြောပြပါဆိုပြီးတော့အစပေးပို့လာတာဖြစ်ပါတယ်။ပညာရေးဝန်ကြီးဌာနကလက်ရှိပညာသင်နှစ်ဖြစ်တဲ့2019-2020ပညာသင်နှစ်ကစလို့အခြေခံပညာကျောင်းတွေကိုမတ်လအထိတိုးမြှင့်လိုက်ပြီးလို့2019 April လောက်ခရဲကကြေညာခဲ့ပြီးတော့ဆရာဆရာမတွေနဲ့ကျောင်းသားမိဘတွေကမဖြစ်တဲ့ကြောင်းဝေဖန်ကန့်ကွက်မှုတွေရှိခဲ့ပါတယ်။အခြေခံပညာကျောင်းတွေရဲ့ပညာသင်ကာလကိုမတ်လကုန်အထိတတ်မှတ်လိုက်တဲ့အပေါ်ပြင်ဆင်ပြောင်းလဲမှုမလုပ်ဘူးဆိုရင်ဆရာဆရာမတွေအနေနဲ့လာမယ့်2020ရွေးကောက်ပွဲမှာမဲယုံတာဝန်တွေကိုကူညီဆောင်ရွက်တော့မှာမဟုတ်ကြောင်းမြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများအဖွဲ့ချုပ်ကလည်းကြေညာချက်ထုတ်ပြန်ထားပါတယ်ရှင်
။အခုပြောပြခြင်းတဲ့စာကတော့ကြားပြည်နယ်ဒီမော့ဆိုးဈေးကဈေးရန်ပြဿနာအကြောင်းပေးပို့လာတဲ့စာပါ။ပြီးခဲ့တဲ့အစိုးရလက်ထက်ကစလို့ဈေးတွေကိုအဆင့်ပြင့်နေမယ်ဆိုပြီးစီမံတရေးကော်မတီကအနေနဲ့အရရမှာလှုပ်ဆောင်ခဲ့ကြပါတယ်။အဲ့ဒီထဲမှာကြားပြည်နယ်ဒီမော့ဆိုးမြို့နယ်ကဈေးလဲပါဝင်ခဲ့ပါတယ်။အရင်ပြင်နဲ့စောက်လုပ်ထားတဲ့ဈေးတန်းတွေကိုအုပ်နဲ့စောက်ပြီးအဆင့်မြင့်တင်ခဲ့ရမှာဆိုင်ငန်းပိုင်ရှင်တွေကမူလဆိုင်ငန်းအရင်အတွက်တိုင်းပြန်မရခဲ့ကြဘူးလို့ဆိုပါတယ်။စီမံတရေးကော်မတီကဈေးဆိုင်ငန်းပြန်ရဖို့အတွက်ရှောက်လွာတစ်ဆောင်ကို1000နဲ့ရောင်းချပြီးအဲ့ဒီရှောက်လွာကိုမူလဆိုင်ခန်းရှိသူတွေအပြင်မရှိသူတွေကိုပါရောင်းချခဲ့တာလို့ဆိုပါတယ်။ရှောက်လွာတွေရောင်းချပြီးမှမဲပြန်ဖောက်ပြီးမဲပေါက်တဲ့သူမှဆိုင်ခန်းရတာပါ။အဲ့ဒီတော့မူလကဆိုင်ခန်း၅ခန်းရှိတဲ့သူက၃ခန်းပဲပြန်ရတာ၊နှစ်ခန်းရှိတဲ့သူက၁ခန်းမှပြန်မရတဲ့အခြေအနေတွေကြုံနေရပါတယ်တဲ့။မဲပေါက်တဲ့သူကလည်းဆိုင်ခန်းတစ်ခန်းကိုငွေကျပ်8သိန်းပေးသွင်းပြီးပြန်ဝယ်ရပါတယ်တဲ့။ဒါကိုတော့လက်ခံပါတယ်။ဖြစ်စေချင်တာကဈေးကိုအဆင့်မြင့်တင်မယ်ဆိုရင်မူလဆိုင်ခန်းပိုင်ရှင်တွေကိုအရင်တိုင်းအခန်းတွေပြန်ပေးဖို့အဲ့ဒီမှာမှတင့်တော်တဲ့ငွေပေးသွင်းပြီးပေးဝယ်စေတာမျိုးဖြစ်စေချင်တယ်လို့ပြောပါတယ်ခင်ဗျာ
နောက်ဆုံးပြောပြချင်တဲ့စာကတော့ AR တိုင်းဒေသကြီးရေကြည်မြို့နယ်ငတိုင်းချောင်းမြို့ရှေ့ဆောင်ရက်ကွက်ဇီကုံးလမ်းနေဦးထင်းမြင့်က RFA ကိုဖုန်းနဲ့ဆက်သွယ်ပြောပြလာတဲ့အကြောင်းမှာသူတို့လမ်းမှာမီးရဖို့ဆိုပြီးတော့2016ထဲကလှုပ်ဆောင်ခဲ့ကြပါတယ်။ဓမီတိုင်တွေတက်စင်တာမီတာတွေတက်တာလှုပ်ထားပေမဲ့မီးကလက်ရှိအချိန်ထိမရသေးပါဘူး။2019ခုနှစ်မှာကုမ္ပဏီတစ်ခုကိုတင်တာပေးပြီးတင်တာအောင်လို့နေအိမ်တွေမှာမီတာဘောက်စ်တွေတက်စင်ခဲ့ကြပါတယ်။2019အောက်တိုဘာလမှာလည်းရက်ကွက်အုပ်ချုပ်ရေးမှုကကောက်ခိုင်းလို့ဆိုပြီးတော့မီးလင်းရေးကော်မတီကမီးယူမဲ့အိမ်တအိမ်ကိုငွေ4000နဲ့မယူတဲ့နေအိမ်ကိုကျပ်2000ကောက်ခံခဲ့ပါတယ်။အခုလိုငွေကြေးတွေကောက်ခံဆောင်ရွက်နေပေမဲ့မီးမရရှိသေးတာဘာကြောင့်လဲဆိုတာသိချင်တာကြောင့် RFA ကနေတဆင့်မေးမြန်းလိုက်ရပါတယ်ဆိုပြီးတော့ပြောလာတာဖြစ်ပါတယ်ရှင်
။ဒီတစ်ပတ်အတွက် RFA ပေးစာကဏ္ဍကတော့ဒီလောက်ပါပဲခင်ဗျာ။နောက်တစ်ပတ်တွင်မှာလည်းပေးပို့လာတဲ့စာတွေကိုထပ်မံဖော်ပြပေးမှာမို့ဆောင်မြော်ကြည့်ရှုနားဆင်နိုင်ပါတယ်ခင်ဗျာ RFA ကိုကြည့်ရှုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ